ရှမ်းပြည်နယ်မောင်မဲ့ဒေသအရင်းနဲ့ပတ်သက်ပြီးရှမ်းတပ်ဖွဲ့နဲ့ပအိုတပ်ဖွဲ့တို့ကြားတွေ့ဆုံဆွေးနွေးကြရမှာနယ်မြေအငင်းပွားမှုကိုစစ်ရေးနည်းအရမဖြေရှင်းဖို့နှစ်ဖက်ကနှုတ်အားဖြင့်သဘောတူညီမှုရခဲ့ကြပါတယ်။ဒီဆွေးနွေးပွဲမှာနှစ်ဖက်ကြားတန်တရားတွေကိုဖြေလျှော့နိုင်ခဲ့ပြီးနောက်တစ်ချိန်ဆွေးနွေးပွဲကိုတော့အောက်တိုဘာလအလယ်မှာထပ်မံဆွေးနွေးကြဖို့ရှိနေတာပါ။ဒီသတင်းကိုတော့ဆက်သွယ်ဆောင်သန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းနဲ့ပအိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO တို့အကြားမှာမောက်မယ်မြို့နယ်ဂရုကြီးဒေသနယ်မြေအငင်းပွားမှုနဲ့ပတ်သက်ပြီးဒီလ3ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့တဲ့နောက်ဒီအငင်းပွားမှုကိုနှစ်ဖက်တွဲဆုံဖြေရှင်းဖို့ကြိုးစားခဲ့ကြပါတယ်။ကြာသပတေးနေ့နေကင်းပိုင်းမှာတော့နှစ်ဖက်ကိုယ်စားလှယ်တွေဟာ RCSS SSA တောင်ပိုင်းရဲ့ဌာနချုပ်လွိုက်တန်းလမ်းမှာတွဲဆုံခဲ့ကြပြီးအဓိကရရှိတဲ့သဘောတူညီချက်တွေကို RCSS SSA တောင်ပိုင်းရဲ့ငင်းချမ်းရေးဆွေးနွေးရေးကော်မတီအတွင်းရေးမှူးဒုဗိုလ်မှူးကြီးဆိုင်ငင်းကအခုလိုပြောပါရတဲ့
သဘောတူညီချက်နှစ်ခုကျွန်တော်ရရှိပါတယ်တစ်ချက်ကတော့ဒီနေမြေငင်းပွားမှုဆိုင်ရာပြဿနာကိုနှုတ်ဖက်လက်နေပြီးတော့ကျွန်တော်တို့ငင်းချမ်းတဲ့နည်းနဲ့ဖြေရှင်းကြမယ်ဆိုတဲ့သဘောတူညီချက်တစ်ခုရဲ့နောက်တစ်ခုကတော့မကြာမီကာလမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နှုတ်ဖက်နောက်ထပ်အစည်းအဝေးတစ်ခုထပ်လုပ်ပြီးတော့တိတ်ဆုံဆွေးနွေးမယ်ဆိုတဲ့သဘောတူညီချက်ပါအဲ့နှစ်ခုကိုကျွန်တော်ရရှိပါတယ်
ဒီဆွေးနွေးပွဲမှာရှမ်းကိုစလေအဖွဲ့ကို RCSS SSA ရဲ့ဒူဥက္ကဋ္ဌ1ဗိုလ်ချုပ်ဆိုင်းရီကဥဆောင်ပြီးပို့ကိုစလေအဖွဲ့ကိုတော့ PNLO ဥက္ကဋ္ဌဦးခွန်မြင့်ထွန်းကဥဆောင်တက်ရောက်ခဲ့ပါတယ်။မဟာမိတ်အဖွဲ့တွေဖြစ်တဲ့ KNI အမျိုးသားတိုးတက်ရေးပါတီ KNPP ကစီဦးစီးချုပ်ဗိုလ်ချုပ် B2 နဲ့ဝါအမျိုးသားအဖွဲ့ချုပ် WNO ကတွဲဖက်အတွင်းမှု1ဗိုလ်မှူးတက်ညီလူတို့လည်းဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့ပါတယ်။PNLO ဥက္ကဋ္ဌဦးခွန်မြင့်ထွန်းကဆွေးနွေးပွဲနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ဆွေးနွေးပွဲမှာတော့သူတို့ရဲ့တောင်းဆိုမှုကလည်းကျွန်တော်တို့ငါကိုတောင်းဆိုကြတဲ့အချိန်ဒီနယ်မြေကနေထွက်ခွာပြီးပေါ့။ကျွန်တော်တို့ကလည်းဟိုကျွန်တော်တို့အချိန်မီရတော့ကျွန်တော်ဒီကနေထွက်ခွာဖို့ဆုတ်ခွာဖို့ဆိုတော့မဖြစ်နိုင်တဲ့အကြောင်းဆွေးနွေးချက်ကတော့အဲ့ဒီပုံတော့ပဲ။ဒီမိသားစုစိတ်ဓာတ်နဲ့စိတ်ဓာတ်ဆွေးနွေးတော့ကျွန်တော်စီအင်းကြီးနဲ့ထပ်မဖြစ်ရှင်းမနဲ့ဒီငင်းငန်းနဲ့ဆွေးနွေးဖြစ်ရှင်းတော့ရမယ်ဆိုတာပေါ့။ဒီလိုကတော့နှုတ်အားဖြစ်တော့ပြောပြပါလားမလို့ဘောတူညီချက်နဲ့လက်မှတ်ရေးထိုးတာလို့ပါပြောလို့ရှိပါတယ်။အနောက်ဆွေးနွေးမှုကတော့ကျွန်တော်အော်တိုဘာလလေလောက်ရွှေ့ထားတဲ့ပုံစံ
။ဆွေးနွေးပွဲမှာနှစ်ဖက်အကြားမှာရှိတဲ့တန်တရားနဲ့မြုံချီမှုတွေကိုရှင်းချနိုင်ခဲ့တယ်လို့လည်းဦးခွန်မြင့်ထွန်းကဆက်ပြောပါတယ်။ RCSS SSA တောင်ပိုင်းကဒုဗိုလ်မှူးကြီးဆိုင်းငင်းကလည်းဆွေးနွေးပွဲအပေါ်သဘောထားကိုအခုလိုပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့နှုတ်နှစ်ဖက်ကတော့အကောင်းမြင်ပါတယ်။အများကြီးတိုးတက်မှုရှိတာပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒီအတိအကျတော့ကျွန်တော်တို့ကဒီအောက်ခြေတက်တွေနောက်ထပ်ထိစွန်းမှုမဖြစ်အောင်ဆိုတော့ဒီဖက်စလုံးကကြက်ကြက်မမထိန်ထိန်ပေးဖို့ဆိုတဲ့သဘောတူညီချက်ကိုကျွန်တော်တို့ရရှိပါတယ်
ဒီဆွေးနွေးပွဲကိုဒီလ17ရက်နေ့နေ့ကင်း2နာရီလောက်ကစတင်ပြီးညနေ4နာရီလောက်မှပြီးဆုံးခဲ့ပါတယ်စတင်ပါလ3ရက်နေ့ကဖြစ်ပွားတဲ့တိုက်ပွဲမှာတော့ပအိုးအဖွဲ့ဘက်ကရဲဘော2ယောက်ကြာဆုံးပြီးအရာရှိ2ဦးထိခိုက်ဒဏ်ရာရရှိကြောင်းနဲ့အရက်သူမျိုးသမီး2ယောက်တေဆုံးပြီးအရက်သား2ယောက်ဒဏ်ရာရရှိခဲ့ကြောင်းလည်း PNLO ဆက်ဆက်ရေးယုံတာဝန်ခံကပြောဆိုထားပါတယ်။လက်ရှိငင်းပွားနေတဲ့မောင်မယ်မျိုးနယ်ဂရုကြီးဒေသကိုအပြည့်ခတ်ရက်စဲပြီးတဲ့နောက် PNLO အဖွဲ့အခြေချဖို့အတွက်အစိုးရကတတ်မှတ်ပေးခဲ့တာဖြစ်ပါတယ်။PNLO ဘက်ကတော့ဒီဒေတာဟာပအိုးမျိုးသားတွေရဲ့တော်လိုင်းရေးစတင်တဲ့ဒေတာဖြစ်တယ်လို့အရင်ကပအိုးနီခေါ်ရှမ်းပြည်လူမျိုးပေါင်းစုံလွတ်မြောက်ရေးအဖွဲ့ရာလာလာဖရဲ့လှုပ်ရှားနယ်မြေဖြစ်တယ်လို့ပြောဆိုပါတယ်။ရှမ်းတပ်ဖွဲ့ဘက်ကတော့ရာလာလာဖခေါင်းဆောင်ခွန်ချင်းပေါင်လက်နက်ချပြီးတဲ့နောက်သူတို့ကဒီနယ်မြေကိုလက်ရှိစိုးမိုးထားတာဖြစ်တယ်လို့ပြောဆိုပါတယ်။လောလောဆယ်မှာတော့ဂရုကြီးဒေတာအတွင်မှာတိုက်ပွဲတွေထပ်မံဖြစ်ပွားတာမရှိဘဲငြိမ်သက်နေပါတယ်။